El Nino ဖြစ်စဉ်ကြောင့်ရာသီဥတုပူပြင်းလာတာနဲ့အမျှမန္တလေးတိုင်းမရီယာမြို့နယ်ထဲမှာစစ်ပေးတိမ်းရှောင်နေရတဲ့ဒေသခံတွေမှာဖျားနာတာတွေရှိတယ်လို့ကူညီပေးနေသူတွေကပြောပါတယ်။စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစီးရဲတင်းမာနေပြီးစစ်တပ်ရဲ့နယ်မြေရှင်းလင်းတာတွေကြောင့်မန္တလေးတိုင်းမရီယာမြို့နယ်ထဲမှာစစ်ပေးဒုက္ခသည်တထောင်နီးပါးတောတောင်နေထဲမှာခိုးအောင်းနေရပါတယ်။ပြည်တွင်းစစ်ပြေးဒုက္ခသည်တွေဖျားနာနေတဲ့အခြေအနေနဲ့ပတ်သက်လို့မရီယာမြို့နယ်သတင်းတာဝန်ခံကအခုလိုပြောပါတယ်
။ဖျားနာတော့ရှိရဲ့ဒီပြည်သူတွေလည်းဖျားနာနေရတဲ့မျိုးတွေရှိရဲပေါ့နော်စစ်ပြေးဆောင်နေတဲ့မှာ။ရာသီဥတုကြောင့်လည်းပြောအောင်ပေါ့နော်ရာသီဥတုအခုချိန်မှာအပြောင်းလဲလဲဖြစ်တယ်ပြီးတော့ဒီဟိုဒီဘက်မှာဆိုရင်ပေါ့နော်ညာကင်းမှာအေးရဲ့အနေထားရှိရဲပေါ့နော်။အဲဒီချိန်ပြီးတော့ဒီမှာကျွန်တော်မလခင်ဒီကျွန်တော်တို့ခုနကလောက်ဆိုရင်စာပြီးတော့ပူပြီးတော့ပူပြီးတော့အဲလိုရတဲ့ဥပြောင်းလဲမှာကျွန်တော်ဖြာနိုင်ရတဲ့နေသားတွေရှိပါတယ်ဟုတ
်နာမကျန်းသူတွေကိုတော့မတရားအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေကကျမ်းမာရေးစောင့်ရှောက်မှုပေးတာတွေရှိတယ်လို့လည်းပြောပါတယ်အချို့ဒေသခံတွေမှာစစ်တပ်ရဲ့စစ်ဆေးဓာတ်တွေကြောင့်မြို့တက်စေဝါကုသဖို့အခက်အခဲတွေရှိနေပါတယ်အခုလိုအယ်နီညိုဖြစ်တာကြောင့်လာမယ့်ရက်ပိုင်းအထိအပူချိန်ဆက်လက်မြင့်တက်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကပြောဆိုထားပါတယ်။ပူပြင်းတဲ့ရာသီဥတုနဲ့အတူနောက်ဆက်တွဲလေပြင်းတိုက်ခတ်တာမိုးရွာသွန်းပြီးမိုးသီးကြွေတာတွေကိုလည်းသတိပြုသင့်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနကပြောရေးဆိုခွင့်ရှိသူဦးလာထွန်းကပြောပါတယ်။အယ်န
ီညိုရဲ့ဇလဗေဒရာတော့အားမိုးရွာသွန်းမှုနဲ့အဲမိုးရွာသွန်းမှုနဲ့တော့သူရင်းနေပြင်းတယ်သမီးအရရောက်သူရင်းမြင့်လာရောက်ရတဲ့အမီလိုကြောင့်ဘာသာမျိုးတွေကြောင့်လည်းရာမေးရတဲ့ပဲနည်းနည်းတော့စီရနည်းနည်းလေးတော့ထပ်တူပါဘူးပြန်တဲ့တိုင်လေးမိုးတိမ်တောင်လေးဖြစ်တယ်အဲ့ရမိုးတိမ်တောင်လေးကနေဖြစ်တဲ့ဒီနေ့တော့ရောင်ဘူးကြီးကြွေတာဘုတ်ထစ်ကျုံးလာတာလေးပုံနဲ့ဆက်ဆက်တဲ့မိုးရသားဖြစ်စ
ပြီးခဲ့တဲ့မေလ22ရက်နေ့ကလည်းချင်းပြည်နယ်မင်းတပ်မျိုးနယ်ထဲမှာအချင်းအခါမဟုတ်လေပြင်းတိုက်ခတ်ပြီးမိုးရွာသွန်းတာကြောင့်ရာနဲ့ချီတဲ့နေအိမ်တွေပျက်စီးဆုံးရှုံးခဲ့ရပါတယ်။နေအပူချိန်မြင့်တက်တာနဲ့ပတ်သက်လို့ကျန်းမာရေးဝန်ကြီးဌာနကလည်းအေးမြတဲ့အရေးထဲနေတိုင်းပြီးကိုလက်လှုပ်ရှားမှုတွေလှုပ်တာကိုရှောင်ကျဉ်ဖို့တတိပေးချက်ထုတ်ပြန်ထားပါတယ်။